ကျန်ရွေးလာ၂၅ရက်နေ့တနင်္လာနေ့မှာအနိုင်ရပါတီဥက္ကဋ္ဌထောင်ဆန်းစုကြည်နဲ့တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းတို့နေပြည်တော်မှာတွေ့ဆုံမှုရှိတယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးတော့ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းကရည်ရွယ်ချက်မငင်းခဲ့တဲ့အကြောင်းဒီကနေ့နေပြည်တော်မှာကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံခဲ့တဲ့ထဲပါဝင်ခဲ့တဲ့သတ စ်ဆိုင်ရဲ့အခြေတည်တွေနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားတဲ့မဆူမုံကတင်ပြထားပါရရှင်
။ဟုတ်ပါတယ်ဒီကနေ့ဇန်နဝါရီလ24ရက်နေ့တနင်္ဂနွေနေ့မှာနေပြည်တော်မှာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့တို့သတင်းမီဒီယာကောင်စီတရားဝင်စတင်ဖွဲ့စည်းခြင်းကစလို့ပထမဦးဆုံးအကြိမ်တွေ့ဆုံခဲ့ကြပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုမြန်မာသတင်းမီဒီယာကောင်စီအဖွဲ့ဘက်ကနေအစိုးရအဖွဲ့အုပ်ချုပ်ရေးအာဏာအလွှဲပြောင်းကိစ္စတက်မတော်ရဲ့အခမ်းကဏ္ဍအပါအဝင်မနေ့ပြန်ဇန်နဝါရီလ25ရက်နေ့မှာအနိုင်ရပါတီဥက္ကဋ္ဌဒေါံဆန်းစုကြည်နဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့တွေ့ဆုံကြမယ်လို့သတင်းထွက်ပေါ်နေတဲ့ကိစ္စနဲ့ပတ်သက်လို့မေးမြန်းချက်တွေအပေါ်ဗိုလ်ချုပ်မှုကြီးဘက်ကအတိမပြုတ်လို့ညင်းလဲမညင်းခဲ့ဘူးလို့သတင်းမီဒီယာကောင်စီနဲ့တက်ချုပ်တို့တွေ့ဆုံပွဲမှာကိုယ်တိုင်ပါဝင်ခဲ့တဲ့သတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်က VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ဒီနေ့တွေ့တာကသတင်းမီဒီယာကောင်စီဝင်တွေနဲ့တက်မတော်ကခွေဦးမြင့်ကျော်ကရရှိတယ်ပေါ့နော်တက်မတော်ရရှိကြီးတွေနဲ့ဒီကောင်စီအသိနေနဲ့ဆိုတာပထမဆုံးတွေ့ဆုံနော်ဒီဘက်ကမီးမြန်တဲ့တချို့တော့တလုံးမှာအစိုးရဖွဲ့စည်းနဲ့နောက်ဖြစ်လာမယ်အစိုးရတော့နောက်59စကိစ္စတော့အဲ့ဒါတွေမီးမြန်ပေမဲ့လည်းဒီချက်ကပြန်ပြီးတော့ဘယ်လိုပဲဝင်လို့ရှိတာတော့မရှိဘူး။ဥပမာအပြင်မျက်ပြန်ဆောင်ဆောင်ဖြစ်နေတဲ့တွေးမယ်လို့တင်ထွက်ပေါ်နေတယ်။အဲ့ဒါဘာကြောင့်လဲပြောမလဲဆိုတဲ့ဟာမျိုးလေ။ဟိုအဲ့ဒါမျိုးလေပြန်ပြီးတော့ဒီစိတ်တော့ပြန်ထေတာမျိုးတော့မရှိဘူး။သူပြောတဲ့စကားလုံးကိုအတိအကျပြန်ပြောရရင်တော့ဒီဒီမှာမှတွေးဆောင်ခဲ့တယ်။နောက်တစ်ခါ contact person တွေနဲ့လည်းဆက်သွယ်ပြီးတော့ထပ်တွေးဆောင်ဖို့လုပ်နေတာရှိတယ်။မျက်ပြန်တွေ့မယ်ဆိုတဲ့ဟာကိုညင်းတာတော့မရှိဘူးပေါ့။သို့တော်လည်းတူတက်မှုတွေရှိအောင်ဆက်လက်လှုပ်ဆောင်နေပါတယ်လို့ပြောရမှာနော်။ဆိုတော့မနေ့ကတွေ့မယ်ဆိုတဲ့ဟာကိုဒီကြည့်တယ်လို့လည်းမပြောတော့တယ်ညင်းလည်းမညင်းပေါ့အဲ့လိုပဲကြောင်းကျွန်တော်တို့နားလဲတော့မညင်းဆိုတော့ဟုတ်တယ်လို့ပဲယူဆတာပေါ့နော်ဟိုမနေ့ကတွေ့မယ်ပဲတင်တွေ့မယ်ဒါအကြောင်းပြောမလဲဆိုတဲ့ဟာမျိုးတွေ့တယ်ဆိုတာမဟုတ်ပါဘူးလို့မညင်းဘူးပေါ့နော်ဆိုတော့အကြောင်းပြောမယ်ဆိုတဲ့ဟာတော့ဖြူနေမယ်ဆိုတဲ့ဟာမျိုးတော့အဲ့လိုမျိုးတော့မပြော
အခုလိုမျိုးရွေးကောက်ပွဲအနိုင်ရပါတီဥက္ကဋ္ဌဒေါံဆန်းစုကြည်နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်တို့တနင်္လာနေ့မှာတွေ့ဆုံမယ်လို့သတင်းထွက်ပေါ်နေတဲ့အပေါ်အာဏာအလွှဲပြောင်းအတွက် NLD ဦးဆောင်မဲ့အစိုးရဖွဲ့စည်းရေးကောင်းမွန်တဲ့ခြေလှမ်းတစ်ရက်အဖြစ်နိုင်ငံရေးအကဲခတ်ဒေါက်တာရံမျိုးသိန်းကရှုမြင်ပါတယ်အစိုးရတဲ့လက်ထက်တက်မတော်ရဲ့အခမ်းကဏ္ဍအတွက်အတိုက်ခံပါတီနဲ့တက်မတော်အကြားပို့ပြီးတော့မှပြည်လဲကောင်းမွန်တဲ့ဆက်ဆံရေးတစ်ရက်ထူထောင်နေတာဖြစ်တယ်လို့လည်းအခုလိုသုံးသပ်ပါတယ်
ဒေါ်ဆန်းစုကြည်နဲ့တက်မတော်ကော်မတီရဲ့ဒုတိယကြိမ်တွေ့ဆုံမှုဟာအာဏာအကြောင်းအတွက်ပေါ့လေကိုမျိုးကောင်းမွန်တဲ့ခြေလှမ်းတစ်ခုဖြစ်လာလိမ့်မယ်လို့ကျွန်တော်ကယုံကြည်တယ်နော်နောက်ပြီးတော့ဒီတွေ့ဆုံမှုကနေပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဖွဲ့စည်းတဲ့အစိုးရအဖွဲ့တွေမှာတက်မတော်အရာရှိကြီးတွေရဲ့ပါဝင်မှုအခမ်းကဏ္ဍနဲ့ပတ်သက်ပြီးတော့နိုင်ငံရေးရအပေးယူလုပ်တာမျိုးအဲရှော့တင်လုပ်တာမျိုးအဲ့ဒါကိုအကြောင်းပြုပြီးတော့ဒီ2016အလွန်နိုင်ငံရေးမှာတော့ဖွဲ့စည်းပုံအခြေခံဥပဒေရှင်ကြီးနဲ့တော့အချားပြူရင်ကြောင်းလေးတွေမှာတက်တော်ရဲ့ထောက်ခံမှုကိုရယူတာမျိုးဖြစ်ကောင်းဖြစ်လာနိုင်တယ်ဆိုတော့သုံးသပ်ပါတယ
်အစိုးရအဖွဲ့အကူပြောင်းကာလမှာအရေးကြီးတဲ့တွေ့ဆုံညှိနှိုင်းတာတွေလုပ်နေတယ်လို့အစိုးရတင့်တဲ့တက်မတော်အကြားငြိမ်းချမ်းရေးဖော်ဆောင်ရေးကိစ္စတွေမှာပူးပေါင်းဆောင်ရွက်ဖို့အသင့်ရှိကြောင်းတက်မတော်ကာကွယ်ရေးဦးစီးချုပ်ဘက်ကပြောတဲ့အကြောင်းသတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကပြန်ပြောပြပါတယ
်ဒီငြိမ်းချမ်းရေးကိုနောက်တက်လာမယ့်အစိုးရတင့်တဲ့တွေ့ပြီးတော့ပူးပေါင်းမှုပြည်နေငြိမ်းချမ်းရဖို့ငြိမ်းချမ်းရေးကိုရည်ဆက်ပြီးတော့လှုပ်ဆောင်သွားမယ်ဆိုတဲ့ဟာမျိုးပြောတယ်ဒါပေမဲ့တန့်ခြေခံမှု6ချက်နဲ့ NCA ပေါ်မှာခြေခံပြီးလှုပ်ဆောင်သွားမယ်ဆိုတဲ့ဟာမျိုးပြောတယ်ပေါ့နော်ဒီမိုကရေစီလမ်းကြောင်းပေါ်ကိုတကယ်ကိုမော်သွားဖို့သူတို့ဘက်ကတော့ပိုင်းဖြတ်ထားတယ်အဲ့ဒီဟာကိုလည်းသွားမှာပါဒီရင်လည်းပြောခဲ့ပြပါတယ်အဲ့ဒါကိုဆက်ပြီးဒီပြပြောတယ်ဆိုတော့ထိတ်ပြီးတော့ဒီဒေတာတွေအသေးစိတ်ခံတဲ့ဟာမျိုးတွေတော့ပြောရမယ်
NLD အစိုးရလက်ထက်တက်မတော်ရဲ့အခမ်းကဏ္ဍနဲ့တက်မတော်သားတွေရဲ့နိုင်ငံရေးအရာပါဝင်ပတ်သက်မှုနဲ့ပတ်သက်လို့အထူးရှာမခံတဲ့တိမ်မွေးတဲ့အကူပြောင်းကာလမှာနှစ်ဖက်ဆက်ဆံရေးကောင်းမွန်အောင်လုပ်ပြီးတော့အလျှော်အတင်းနဲ့အပေးအယူလှုပ်ဆောင်နေတဲ့သဘောဖြစ်လဲဒေါက်တာရံမျိုးသိန်းကရှုမြင်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဘက်ကလက်ရှိအခြေအနေမှာတိမ်တိမ်မွေ့မွေ့လုတ်ကိုင်ဆောင်ရွက်နေရတဲ့အချိန်ကာလဖြစ်တဲ့အတွက်အဖွဲ့ချုပ်ရဲ့မူဝါဒတွေအသွင်ကူးပြောင်းရေးကိစ္စတွေနဲ့ပတ်သက်လို့အဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်မှတပါအခြားပုဂ္ဂိုလ်များ ောရေးဆိုခွင့်မရှိလို့ပြောဆိုထားတဲ့အပေါ်နိုင်ငံရေးအကဲခတ်ဒေါက်တာရံမျိုးသိန်းကတော့ပြည်သူလူထုကိုတိုင်းပြည်အတွက်အရေးကြီးကာလမှာ NLD ရဲ့မြည်သည့်တွေ့ဆုံမှုမျိုးကိုမဆိုတတ်နိုင်သလောက်အချိန်နဲ့တပြေးညီသတင်းထုတ်ပြန်ပေးတဲ့လို့သူကယူဆပါတယ်။ပြီးခဲ့တဲ့2015ရွေးကောက်ပွဲအပြီး2015ခုနှစ်ဒီဇင်ဘာလ2ရက်နေ့မှာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်တို့နေပြည်တော်မှာပထမဆုံးအကြိမ်တွေ့ဆုံခဲ့ကြပြီးလည်းဖြစ်ပါတယ်ရှင်။